ရုရှားနိုင်ငံဆိုချီမြို့မှာကျင်းပနေတဲ့ဆောင်းရာသီအိုလံပစ်အားကစားပြိုင်ပွဲမှာတော့နော်ဝေးနိုင်ငံကစုတစိတ်ခုနှစ်ခုနဲ့အများဆုံးရပြီးတော့ပြိုင်ပွဲကိုဦးဆောင်နေပါတယ်။နော်ဝေးနိုင်ငံကရွှေတစိတ်နှစ်ခုငွေတစ်ခုနဲ့ကြေးလေးခုရထားပါတယ်။အဲဒီနောက်မှာတော့နယ်ဇီလန်ကရွှေတစိတ်နှစ်ခုငွေတစ်ခုနဲ့ကြေးတစ်ခုရပြီးတော့ဒုတိယနေရာမှာရှိနေပြီးတော့အမေရိကန်ကတော့ရွှေနှစ်ခုကြေးနှစ်ခုနဲ့တတိယနေရာမှာလိုက်နေပါတယ်။တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ပြိုင်ပွဲတွေမှာအရင်အိုလံပစ်ရွှေတစိတ်ဆုရှင်၂ယောက်ကလည်းအခုနှစ်ပြိုင်ပွဲမှာသူတို့အရင်ရခဲ့တဲ့ပြိုင်ပွဲတွေကိုအနိုင်ရပြီးတော့ရွှေတစိတ်ဆုတွေကိုကာကွယ်သွားခဲ့ပါတယ်။စလိုဗာကီးယားနိုင်ငံကအနာတေးစီယာကော့စမီနာက 9.5 ကီလိုမီတာဘိုင်ယာသလွန်ပြိုင်ပွဲမှာရွှေတစိတ်ရခဲ့သလိုဂျာမနီနိုင်ငံကဖီလစ်လော့ကလည်းအမျိုးသားလူကပြိုင်ပွဲမှာရွှေတစိတ်ထပ်ပြီးတော့ယူပေးခဲ့ပါတယ်။ဒါပြင်အရှင်ရုရှားနိုင်ငံအတွက်ပထမဆုံးရွှေတစိတ်ကိုတော့ရေခဲပြင်အလာစကိတ်စီအသင်းလိုက်ပြိုင်ပွဲမှာအီဗန်ဂျီနီပလူရှန်ကိုနဲ့ဂျူလီယာလစ်နစ်ကာယာတို့ကရွှေစိတ်ယူပေးခဲ့ပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်လည်းဒီအိုက်စ်ဘော့အားသာကွင်းကြီးကိုလာရောက်ပြီးတော့အားပေးသွားတာကိုတွေ့ခဲ့ရပါတယ်ဒါပြင်ပိုလန်နယ်သာလန်ဩစတြီးယားနဲ့ဆွစ်ဇာလန်နိုင်ငံတွေကလည်းရွှေစိတ်တွေရယူပေးထားခဲ့ပါတယ်ခင်ဗျာ